မစင်မောင်ရဲ့ပြီးခဲ့တဲ့ရက်တုန်းကဒီတန်ခါညီလာခံမှာဆွေးနွေးကြတယ်ဆိုတဲ့မျိုးဆောင်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့မစင်မောင်တို့အမျိုးသမီးအဖွဲ့တွေတော်တော်များများဒီကိစ္စကိုကန့်ကွက်တဲ့စာကျွန်တော်တွေ့ရလို့လေအဲ့ဒါနည်းနည်းရှင်းပြပါဦး
။ဟုတ်ကဲ့ကျွန်တော်ပြီးခဲ့တဲ့နှစ်ရက်လောက်ကပေါ့နော်ဇွန်လ13ရက်နေ့ကတော့ Facebook ဖွင့်ကြည့်လိုက်တော့အဲ့ဒီတင်းတွေတက်လာတယ်ဗီဒီယို clip လည်းကြည့်ရတယ်ဗီဒီယို clip ထဲမှာပြောရတာတော့ဆရာတော်ဦးဝီလာသူပေါ့နော်ပြောတာကဒုဒ္ဓဘာသာအမျိုးသမီးကြီးပေါ့နော်ဒီဘာသာကြားနဲ့လက်ထပ်ပိုင်ခွင့်ကိုထိန်းချုပ်မဲ့ဟာမျိုးလက်ထပ်မဲ့ဆိုလို့ရှိရင်လည်းခွင့်ပြုချက်တွေအစဉ်အဆက်ယူပြီးတော့အမျိုးဘာသာသာသနာကိုတောင်းလျှောက်ဖို့ပေါ့လေအဲ့ဒီဥပဒေတင်ပေးဖို့ခွင့်ပြုကြိုးစားနေတယ်ထပ်ပမာဒီအတွက်ကိုဒီဆရာတော်ဦးဝေရသူကနေပြီးတော့တာဝန်ယူပြီးတော့စီရင်ပါပြီးဒီဥပဒေကြမ်းတင်ပေးဖို့လုပ်နေပါတယ်ဆိုပြီးတော့ဒါအဲ့ဒီဥပဒေကြမ်းကိုလည်းသူကအမျိုးသားဥပဒေမူကြမ်းလို့ဒီလိုအချင်းပေါ်ဆိုထားတယ်ပေါ့နော်အဲ့ဒီဟာကိုကြားလိုက်လို့ဆိုတော့ဒါကလူပြောင်းတော်မျိုးသမီးအဖွဲ့အစည်းနဲ့ရောလူခွေရှူတော့ပဲဒီဒီဒါလက်ခံနိုင်ကြအကြောင်းမရှိဘူးလို့မြင်တယ်လေအဲဒါကြောင့်မို့လို့ကတော်မျိုးသမီးအဖွဲ့တွေပုံဆက်ပြီးချိန်ဆက်ကြတယ်ပြီးတော့တိုင်ပင်ကတိုင်ပင်ပြီးတော့ဒါဆိုလို့ရှိရင်တော့ဒါမျိုးသမီးတူတူရောက်လက်ထပ်ဖို့ကိစ္စဟာတော်မျိုးသမီးတွေနဲ့ပဲပို့ပြီးတော့တက်ဆိုင်တယ်လို့ထင်တယ်ဒါကြောင့်တော်တို့ရဲ့သဘောထားကလည်းအရေးကြီးတယ်လို့ထင်တယ်ဒါကြောင့်ဒီသဘောထားကိုထုတ်ပြန်ဖို့လို့ကျွန်တော်တို့ဆုံးဖြတ်လိုက်တာ
အော်ဟုတ်ကဲ့အဲ့တော့ဒီမဆင်မောင်တို့ဒီသဘောထားအပေါ်မှာအမျိုးသမီးဘယ်နှဖွဲ့လောက်တာတူညီပြီးတော့ထုတ်ပြန်တာလဲ
ကျမတို့ statement ရေးမယ်လို့ agreement ယူတယ်ယူပြီးတော့ကျမတို့ statement အတန်းရေးတယ်အတန်းရေးပြီးတော့အမျိုးသမီးအဖွဲ့အစည်းကိုပို့တယ်ပို့ပြီးတော့သူတို့စီက approve ပြန်လာတဲ့အဖွဲ့အားကျမတို့ရဲ့ rainfall အမျိုးသမီးအဖွဲ့ရှိမယ်အခင်ရအမျိုးသမီးအဖွဲ့ရှိမယ်နောက်ပြီး individual ရပါတယ် men and women colorful girls ရှိမယ်နောက်ပြီးတော့တရင်အမျိုးသမီးဖွံ့ဖြိုးရေးအဖွဲ့ရှိမယ်နောက်ပြီးတော့ pandi aim ရှိမယ်နောက်ပြီးတော့အခုတက္ကသိုလ်ကျောင်းသားများတမကလည်းပါတယ်နောက်ပြီးတော့ triangle women support group ရဲ့နောက်ဆုံးကို68မျိုးဆက်ကအမျိုးသမီးအဖွဲ့တွေပေါ့နော်သူတို့လည်း approve လုပ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒါပေမဲ့အခုဆရာတော်တွေရဲ့ဒီနှစ်ရက်ဆွေးနွေးပွဲပြီးတဲ့အခါမှာတော့ဒီဆုံးဖြတ်ချက်တွေပါတွေထွက်လာတာမှာအဲ့ဒါနဲ့ပတ်သက်လို့ဖော်ပြတာတော့မတွေ့ရအောင်နော
်ဟုတ်တယ်ကျွန်တော်တို့မနေ့ကပဲထပ်တွေ့ရပါတယ်ဒီထင်ရှားတဲ့ဆရာတော်တွေပေါ့နော်သူတို့မသိဘူးပေါ့နော်အရှင်ဖေကင်နာတို့ဘာတို့ရဲ့ interview တွေလည်းကျွန်တော်တို့ဖတ်ရပါတယ်ဆိုတော့အဓိကအချင်းတော့ဒီမျိုးသားဥပဒေမူကြမ်းပြင်သွင်းဖို့ကြိုးစားတာဆရာတော်ဥဝေရသူပါ
မဆင်မောင်တို့ဒီအမျိုးသမီးတွေရောဒီပေါ်မှာဘယ်ချက်ဘယ်ချက်တွေကြောင့်ဟိုဘလို့လက်မခံတာလဲဆိုတော့နည်းနည်းသိကြအောင်ရှင်းပြပါအောင
်သူကဒီဘူကအားဖြင့်အချက်ကဒီဗုဒ္ဓဘာသာအမျိုးသမီးတယောက်ကိုတခြားဘာသာကြားနဲ့လက်မထက်ရဘူးလက်ထက်မယ်ဆိုလို့ရှိရင်ထောင်နဲ့အပြစ်ပေးနိုင်တဲ့ဟာမျိုးတည်ပြင်းသွင်းတာအမျိုးပြောထားတာတွေတွေ့ရပါတယ်ကျွန်တော်တို့အဲ့ဒါလေးကြောင့
်သူမဆင်မောင်တို့အဖွဲ့တွေကြီးညာတဲ့ကြီးညာချက်မှာလဲဒါလူခွင့်ရင်းနဲ့လဲမကန့်ညီဘူးဆိုပြီးပါတယ်လေအဲ့ဒါရောဘလို့မကန့်ညီတာလဲ
အခုကျမတို့လူခွင့်ပြင်ညာစားတဲ့အပိုက်16ကိုကျမတို့ညွှန်ပါတယ်အဲဒီ16မှာအရွယ်ရောက်ပြီးသူအမျိုးသမီးရဲ့ဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်လွတ်လပ်စွာလက်ထပ်ထိုးများခွင့်ရှိတယ်လို့ပါပါတယ်ဒါကိုချိုးဖောက်ရတယ်ရောက်ပါတယ
်ကျွန်တော်တို့ဒီမြန်မာလူဖွဲ့စည်းမှာရောဘလို့ပြဋ္ဌာန်းတာမျိုးရှိလဲဒီလက်ထပ်ခွင့်နဲ့ပတ်သက်လို့
ကျမတို့ဒီမြန်မာလူဖွဲ့စည်းမှာလည်းညီနေကြတာပဲလေကိုကြိုက်တာကိုယူကြတာပဲအခုဘလို့ပြောမလို့ကျမတို့ arrange marriage လို့ဟာမျိုးမိဘတွေကစီမံပြီးတော့လက်ထပ်ထိုးများတဲ့ဒီစာမျိုးအခင်မီတော့ပါအောင်ကျမတို့ဒါပေမဲ့တခုဆိုရင်ဆရာကောင်းတာကဒီဘာသာရေးမှာအော်လာရှိတဲ့ဒီလိုဆရာတော်တွေပေါ့ကနေပြီးတော့ဒီလိုဝင်ရောက်ဆက်ဖက်လာတာတော့ဒါတော်လူဖွဲ့စည်းအတွက်ဒါမကောင်းတဲ့ကိစ္စလို့ကျမတို့က
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီကြီးညာချက်မှာမပါသေးတဲ့တခြားအမျိုးသမီးအဖွဲ့တွေဟလာတတိပုဂ္ဂလအမျိုးသမီးတွေနဲ့ပတ်သက်လို့ရောမဆင်မောင်တို့ဗာများပြောချင်သေးလဲခင်ဗျာ
အာဟုတ်ကဲ့ကျမတို့အခုဒီကြီးညာချက်အပိုက်ရှစ်မှာကျမတို့ပါလာတယ်အမျိုးသမီးအဖွဲ့တွေလည်းဆိုပေမဲ့ကျမတို့ကြီးညာချက်ကိုဟိုသဘောတူရပေါ့နော်လွတ်လပ်မှုနဲ့လူသားရဲ့စိတ်ညင်တို့တရားကိုလေးစားတမိုးထားတဲ့နိတိအမျိုးကောင်းသားမျိုးကောင်းသမီးဆိုမိမိတို့နဲ့သဘောထားတူမြတ်ပူးပေါင်းပါဝင်နိုင်ပါတယ်လို့ကျမတို့ကပြောထားတာရှိတယ်ကျမလည်းအဲ့ဒါကိုပဲထပ်ပြီးတော့ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မဆင်မောင်ရေ
ဟုတ်ကဲ့ပါကုန်